ားသောဂုံစင်းတို့တွေကဘလောက်တောင်မှမြင့်တက်နေပြီလဲဆိုရင်တချို့နိုင်ငံကမိသားစုတွေဟာသူတို့ရတဲ့စုစုပေါင်းဝင်ငွေရဲ့80ရာခိုင်နှုန်းကိုခုအခါမှာမနှက်စာညစာအတွဲပဲသုံးစွဲနေကြရပါပြီ။အာရှတိုက်ကတချို့နိုင်ငံတွေမှာဆိုရင်တန်ဖိုးကြီးလာတဲ့စဘာကင်းတွေကိုစစ်တပ်တွေကလုံခြုံရေးယူစောင့်ကြံနေကြရပါတယ်။ဒီတော့လေနိုင်ငံတွေရဲ့တာဝန်ရှိသူတွေမနေတာတော့ပါဘူး။လက်တင်အမေရိကတိုက်ရဲ့အစင်းရဲဆုံးနိုင်ငံတချို့ကစိုက်ပျိုးရေးဝန်ကြီးတွေနီကာရာဂွာနိုင်ငံမှာတွေ့ဆုံခဲ့ကြပြီးအစားအစာဈေးတွေမြင့်တက်နေတာကိုဘယ်လိုကင်တွယ်ကြမယ်ဆိုတာဆွေးနွေးခဲ့ပါတယ်။ကုန်ကျစရိတ်ကိုဘယ်လိုထိန်းချုပ်ပြီးထုတ်လုပ်မှုကိုဘလို့တိုးတက်အောင်လုပ်ကြမယ်ဆိုတာအမေရိကလယ်ပိုင်းကျူးဘားနဲ့ဟေတီနိုင်ငံတို့ကတာဝန်ရှိသူတွေဆွေးနွေးကြတာပါလက်ရှိအခြေအနေကလူမှုရေးမတည်ငြိမ်မှုတွေဖြစ်စေမှာကိုလည်းသူတို့ကပူပန်နေကြတာပါဒီအခြေအနေရဲ့တရားခံဖြစ်ဖွံ့ဖြိုးပြီးနိုင်ငံတွေကိုလက်ညှိုးထိုးအပြစ်ရှာတဲ့ခေါင်းဆောင်တွေလည်းရှိပါတယ်လွတ်လပ်စွာကုန်သွယ်ရေးတစ်စိတ်တစ်ပိုင်းကြောင့်ဈေးကွက်ကိုချေလဲတာတွေကြောင့်လေယာဆိုင်ပြိုးရေးမှာအစိုးရတွေကမျှဝေကြခံတာတွေကြောင့်ဆိုပြီးနီကာရာဂွာသမ္မတဒန်နီယယ်အော်တေဂါကဖွံ့ဖြိုးပြီးနိုင်ငံတွေကိုအပြစ်ဖို့ပါတယ်။အခုလိုဈေးနှုန်းတွေတက်ရတာမှာအခြေခံအကြောင်းအမျိုးမျိုးရှိတယ်ဆိုတာကိုကုလသမဂ္ဂစာနာရေးခါအစီအစဉ် WFP ရဲ့တာဝန်ရှိသူတူဖြစ်တဲ့ Greg Barrow ကထောက်ပြခဲ့ပါတယ
်။ There's a perfect storm that's emerged over this issue. It's high fuel prices, high food commodity prices.
ကမ္ဘာမှာစားတောက်ရှားပါလာတဲ့ပြဿနာကြီးကတော့တွဲလုံးတွေအပြည့်စုံပါလာတဲ့အင်အားကြီးမုန်တိုင်းကြီးတစ်ခုလိုပေါ်ပေါက်လာပြီလေ။လောင်စာဆီစင်းလုံးတွေမြင့်တက်လာတာစီးပွားရေးထောင်တက်လာတဲ့အိန္ဒိယတို့တရုတ်တို့ကကိုယ်တိုင်စိုက်ပျိုးထုတ်လုပ်တာနည်းလာပြီးသူများတိုင်ပြည်ကနေစားတောက်ကုန်ပစ္စည်းတွေလိမ့်ဝင်နေတာတွေကဒီမုန်တိုင်းကြီးရဲ့အင်အားဖြင့်မုန်တိုင်းတွဲလုံးတွေပေါ့ဗျာတခါလူတွေစားဖို့တောက်ဖို့စိုက်ပျိုးထားတဲ့အပင်ကနေအစားအသောက်မထုတ်လို့ပဲဇီဝလောင်စာတွေထုတ်ယူနေကြတာကလည်းစားစရာတွေရှားလာရတဲ့အကြောင်းရင်းတစ်ခုဖြစ်လာနေပါပြီဗျာ
ဘသူကိုပဲအပြစ်တင်တင်ဘလို့အကြောင်းရင်းတွေကြောင်းလို့ပဲဆိုဆိုအခြေအနေကတကယ်ကိုစိုးရွားနေတယ်ဆိုတာကတော့ဘယ်သူမှမငြင်းနိုင်တဲ့အချက်ပါဒီအခြေအနေအောက်မှာမှမြန်မာနိုင်ငံမှာလည်းအခြေခံဥပဒေအစ်ကိုလူမှုရဲ့စံဒခံယူဖို့ရက်ကအဖြစ်အပျက်နီးကပ်လာနေပါတယ်ကိုယ့်အရင်မိဖို့ကြောင့်မှစံစီစာငရုတ်ကြက်သွန်အမြဲအလုံလောက်ရှိနေစေခြင်းပြီးဒါဟာကို့အတွက်တော့ကိစ္စနံပါတ်1အဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံကအင်းရှင်မတွေရောဘလို့များတွေးတောစဉ်းစားမျှော်လင့်နေကြပါလဲအင်ရှင်မနှစ်ဦးရဲ့အတန်းကိုနားထောင်ကြည့်ကြရအောင်ပါခင်ဗျာ
။ဘိုးမစိုးလောက်ထင်ပါရဲ့ဒီတိုင်းပဲဖြစ်နေထင်ပါရဲ့အခုသူရှိရလဲဒီဈေးပဲနောက်ဖြစ်လဲဒီဈေးပဲဖြစ်မှာပဲဈေးကတော့အရင်ကမတက်ဝါအောင်ထင်ပါရဲ့ဈေးနှုန်းကျလာရင်တော့ပိုကောင်းတာပေါ့နော်ဒီမိုကရေစီရပြီးမှပဲဈေးကတက်လာမလားကျလာမလားကိုကကျူရောဘာမှတော့တိတ်မပြောရဘူးဘာလို့ဆိုရမှာပဲဩရမှာဈေးကြမှာဩကြတယ်ဆိုတာပဲဒီမှာဘာလို့ဆိုရင်ကိုကဟဲ့ကြမယ်လို့မှန်းပြီးရောကြကြမှာလည်းကြမှာပဲဒီဈေးနှုန်းကကြားလာပြီဆိုတော့ဈေးကြီးမှန်းလည်းမသိတော့ပါဘူးဒီကျက်ဥတလုံး120ဆိုပြီး120ပဲအဲ့လိုမျိုးပြင်းနေဟောလေဒီဈေးကပုံမှန်ဈေးလိုမျိုးဖြစ်သွားပါတော့ဈေးကြီးရလည်းမဟုတ်ဘူးဈေးတက်တာရလည်းမဟုတ်အဲ့လိုမျိုးဖြစ်သွားဟိုအေးချမ်းချမ်းနေရရင်ပြီးရပဲပေါ့နော်အဲ့လိုမျိုးဖြစ်နေကြ
အခုကဆုံးဆုံးချိန်ပဲပိုပြီးပြေလည်တယ်လို့ဟာတော့ဘယ်လိုလုပ်ပြောမလဲပိုပဲဖြစ်နေဦးမှာပေါ့ဟောဆိုဒီလမ်းစဉ်တိုင်းမသွားနိုင်ဦးမှာဆိုအခုပြောနေတာကလူတိုင်းတိတိတားရဲ့အာစီးပွားရေးကတော့ဒီလုံးမှာကတ်ဆိုင်တယ်လို့ဖြစ်နေတာဒီတိုင်းပဲဆက်သွားနိုင်မှာဆိုတော့လူတွေကတော့စော်လေးကိုပဲရှင်လေးစရာပါဗျာဟောဆိုထွက်ပေါက်ပါဘာရှိလဲတလုံးနှလုံးသုံးလုံးဒါနဲ့ပျက်စီးနေလေအများကြီးတိရဲ့ပျက်စီးမလဲသေးတာလေဒါကိုပဲထွက်ပေါက်တစ်ခုအနေနဲ့လုံနေကြအဲ့တော့လူတွေကလူမျိုးကအကုန်အညွန့်တုံးနေတော့သဘောမျိုးဖြစ်ဘာလို့ခလူကြီးလိုက်လဲနှလုံးကဘာကနန်းထွက်တာခလူကြီးလိုက်လဲသုံးလုံးကဘာအဲ့အဲ့လူမျိုးတွေဖြစ်တာသူကရမပြေလဲတာတော့ဘာမှမလုံစရာမရှိဘူးဒီမှာဘာတကယ်တကယ်ဘာစီးပွားဘာလုံအများစုကိုပြောတာနော်အဲစုကတော့သူကနဲ့သူနဲ့တော့အဆင်ပြေတော့
အခုကြားခဲ့ကြတာတွေကတော့မြန်မာနိုင်ငံကအင်ရှင်မနှူးတို့ရဲ့အတန်းတွေပါဒီစီးပွားရေးအစီအစဉ်ရဲ့တော်တာရှင်အင်ရှင်မတွေကိုယ်ပဲစီးပွားရှာကိုယ်ပဲမိဖို့ကြောင့်တာဝန်ယူရတဲ့အမျိုးသားတွေအပြင်တခြားတော်တာရှင်အသီးသီးတို့ရောဘလို့များသုံးသက်ထင်မြင်ယူဆကြပါလဲခင်ဗျာတော်တာရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုမျှဝေခြင်းနဲ့ဆိုရင်ဖြင့်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီစာရေးသားပေးပို့နိုင်ပါတယ်တယ်လီဖုန်းနဲ့ပြောခြင်းနဲ့ဆိုရင်လေကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 232-382-555 လေးစီဖုန်းဆက်ကြောင်းကြပါခင်ဗျအပတ်စဉ်တင်းလာနေတိုင်း စီးပွားရေးကဏ္ဍမှာထုတ်လွှင့်သွားခဲ့တဲ့အစီအစဉ်တွေကနောက်ဆုံး၄ခုအထိကိုကျွန်တော်ရဲ့အင်တာနက်စာမျက်နှာ www.voanews.com/bamis မှာပြန်ပြီးနားဆင်နိုင်ပါတယ်ကျွန်တော်ကကြော်ကြော်သိပ်ပါ